တရုတ်ရေတပ်290ပြည့်စည်ရေးပြအခမ်းအနားမှာပါဝင်ဖို့အတွက်မြန်မာရေတပ်စစ်ရေးရင်ဒဇင်တရုတ်စိတ်ကမ်းမှာရောက်ရှိနေပါပြီ။တရုတ်နိုင်ငံအရှေ့ဘက်ချန်တောင်းမြို့စိတ်ကမ်းကိုဒီကနေ့ဆက်ရောက်လာတဲ့မြန်မာစစ်သင်္ဘောမှာတရုတ်နဲ့ပြင်သစ်နိုင်ငံလို့လေကြောင်းရန်ကာကွယ်ရေးလက်နက်တွေတပ်ဆင်ထားတယ်လို့တရုတ်အစိုးရပိုင်း CCTV သတင်းကဖော်ပြပါရတယ်။ဆင်ပြူရှင်စစ်ရေးရင်ဒဇင်လုံးရဲ့အလေးချိန်စုစုပေါင်းတန်ချိန်3000ရှိပြီးတော့တနအီကိုရေမိုင်25မိုင်အထိမောင်းနှင်ခုံမောင်းနိုင်တယ်လို့သတင်းထဲမှာပြောထားပါတယ်။နောက်ဖက်ဧပြီလ23ရက်နေ့မှာကျင်းပမဲ့တရုတ်ရေတပ်အနှစ်90ပြည့်အခမ်းအနားမှာမြန်မာအပြင်ဩစတြေးလျ၊ထိုင်း၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယ၊ရုရှားစတဲ့နိုင်ငံပေါင်း73နိုင်ငံကစစ်သင်္ဘော18စင်းပါဝင်စည်ရေးပြကြမှာဖြစ်ပါတယ်။တရုတ်အစိုးရပိုင်းသတင်းတွေရဲ့ထုတ်ပြန်ချက်အရတောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့ရေပိုင်နဲ့အရင်းပွားနေတဲ့မလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နိုင်ငံတွေကစစ်သင်္ဘောတွေလည်းပါဝင်ကြမှာပါဖြစ်ပါတယ်။တရုတ်နဲ့နိုင်ငံတကာရေတပ်တွေကြားအပြန်အလှန်ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကိုပြသတဲ့လက္ခဏာအဖြစ်မြင်နိုင်တယ်လို့တရုတ်စစ်တပ်ကပြောပါတယ်။တရုတ်နဲ့စီးရီးအရာတင်းမာတဲ့ဂျပန်နိုင်ငံအပါအဝင်နိုင်ငံပေါင်း10နိုင်ငံကျော်ကရေတပ်တင်မော်တွေကိုစီးရီးပြအခမ်းအနားမှာပါဝင်ဖို့ဖိတ်ခေါ်တာကိုကြည်ချင်းဖြင့်တရုတ်အစိုးရအနေနဲ့သူ့ရဲ့စစ်တပ်နဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိတယ်ဆိုတာပြသနေတယ်လို့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကလည်းဖော်ပြနေပါတယ်။တရုတ်စစ်တပ်ကိုအင်အားကျင်းမာပြီးတော့ခင်မီတိုးတက်တဲ့စစ်တပ်ဖြစ်အောင်တည်ဆောက်နေတဲ့တရုတ်နိုင်ငံဟာကမ္ဘာမှာစစ်လက်နက်ပစ္စည်းတင်ပို့ရောင်းချတဲ့ထိတ်တဲနိုင်ငံတစ်ခုဖြစ်လာနေတယ်လို့စတော့ခ홈နိုင်ငံတကာညီညာရေးသုတေသနအဖွဲ့ရဲ့ပြီးခဲ့တဲ့တစ်ပတ်ကပဲထုတ်ပြန်တဲ့လေးလာချက်အစီရင်ခံစာမှာဖော်ပြထားပါတယ်။နောက်ပြန်ပြုလုပ်မဲ့တရုတ်ရေတပ်စီးရေးပြအခမ်းအနားမှာနျူကလ িয়ার စွမ်းရည်အသုံးပြုတဲ့တရုတ်ရေငုပ်တင်မော်တွေဖြတ်တင်မော်တွေအပါအဝင်တရုတ်စစ်တင်မော်တွေကိုပထမဆုံးအကြိမ်ပြသအင်အားပြလိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံပေါင်း60ကျော်ကရေတပ်တာဝန်ရှိသူတွေကအခမ်းအနားကိုတက်ရောက်ကြမယ်ထိုင်းမှာနိုင်ငံပေါင်း30ကျော်ကအကြီးအကဲရေတပ်အရာရှိကြီးတွေဖြစ်တယ်လို့တရုတ်အစိုးရကပြောကြားထားပါတယ်။